မြန်မာနိုင်ငံတွင်းကတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကိုဥယျာဉ်ရွှေ့ပြောင်းလာရောက်နေကြရတယ်။ဒုက္ခသည်9000လောက်ကိုနေရာရင်းပြန်ချဖို့အတွက်ထိုင်းအစိုးရကပန်းချမ်းမှာဖြစ်ကြောင်းတတိယတမဟာဒုတိယဗိုလ်ချုပ်ကြီးဗီဆက်စရီဘန်ဆော့ကစက်တဘရီနေ့မှာပြောကြားခဲ့ပါတယ်။ဒါပေမဲ့ပြန်ကျင်တဲ့လူကိုယ်သာပြန်ပြီးပို့ပေးမှာဖြစ်ပြီးနေရာရင်းပြန်ဖို့အတွက်အဆင်သင့်ဖြစ်နေသူတွေကိုသာတဖြည်းဖြည်းနဲ့ပြန်ပြီးပို့ပေးမယ်လို့လည်းပြောကြားခဲ့တာပါ။မြန်မာအစိုးရကလည်းသူတို့နေထိုင်ဖို့နေရာတွေကိုပြင်ဆင်ထားပြီးဖြစ်တယ်လို့လက်ရှိမြန်မာနိုင်ငံမှာပြုလုပ်နေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာလည်းအောင်မြင်ဖို့အတွက်အလားအလာတွေတွေ့နေရတယ်လို့လည်းသူကပြောကြားခဲ့ပါတယ်ဒီဒုက္ခတွေအခုလိုပြန်တဲ့အတွက်အနေမရှိစေဖို့နဲ့ကောင်းကောင်းမွန်မွန်အဆက်ဆံခံရအောင်အပြင်အခုလိုနေရရင်ပြန်ရေးဟာစိတ်ချလုံခြုံမှုနဲ့အတူတိတ်ခါရှိရှိဖြစ်စေဖို့အတွက်အဓိကဦးစားပေးပြီးလှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်ဒီဒုက္ခတွေနေရရင်ပြန်ရေးအတွက်ထိုင်းစိုးရနဲ့အတူကုလသမဂ္ဂဒုက္ခတွေအရေးဆံရ UNHCR ကငွေကြေးထောက်ပံ့ပြီးပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလည်းပြောပါတယ်ထိုင်းနိုင်ငံကဒုက္ခတွေစခန်း9ခုမှာနေထိုင်ကြတဲ့မြန်မာဒုက္ခတွေပေါင်း6128ရောက်ရှိနေပြီးသူတို့ကိုတက်တက်တက်မဟာကနေစောင့်ရှောက်ထားတာဖြစ်ပါတယ်